တောင်ကိုရီးယားနိုင်ငံကသမရလုံခြုံရေးအထူးတပ်ဖွဲ့တွေအနေနဲ့သမရယွန်ဆုယိုကိုဖမ်းဖို့ထုတ်ထားတဲ့ဖမ်းဝရမ်းအမိန့်အတိုင်းလိုက်နာအောင်အမိန့်ပေးပါလို့ယာယီသမရကိုစုံစမ်းစစ်ဆေးမှုတွေကဒီကနေ့တောင်းဆိုလိုက်ပါတယ်။ယာရုကနေယာယီဖယ်ရှားခံထားရတဲ့ယွန်ဆုယိုကိုသမရအိမ်တော်မှာဂျာတာပရင်းနေကတွားရောက်ဖမ်းဆီးဖို့ကြိုးစားခဲ့ရမှာသမရလုံခြုံရေးတပ်ဖွဲ့တွေကတားဆီးခဲ့တဲ့အတွက်စုံစမ်းစစ်ဆေးမှုတွေနဲ့6နာရီလောက်အချိန်တင်ဖြစ်ခဲ့ပြီးမဖမ်းနိုင်ခဲ့ပါဘူး။တောက်ကြောင်တွေကလည်းနောက်ထပ်တစ်ချိန်ကြိုးစားခဲ့ပေမဲ့မအောင်မြင်ခဲ့ပါဘူး။စစ်သားနဲ့သမရလုံခြုံရေးအထူးတပ်ဖွဲ့ဝင်200လောက်ကတားဆီးပိတ်ဆို့ထားတယ်လို့အဂတိလိုက်စားမှုစုံစမ်းရေးဌာနစုံစမ်းရေးမှုတွေကပြောဆိုပါတယ်။သမရအင်တော်ရှိမှလည်းသမရကိုထောက်ခံသူလူအုပ်ကြီးနဲ့ရဲတွေကြားရုံးဝင်ဆန်ခတ်ဖြစ်ခဲ့ပါတယ်။2024ခုနှစ်ဒီဇင်ဘာလ3ရက်နေ့ကစစ်အုပ်ချုပ်ရေးကြေညာခဲ့တဲ့ယွန်ဆုယိုဟာသမရအနေနဲ့အာဏာအလွဲသုံးစားလုပ်တယ်၊နိုင်ငံစုပူအောင်ကြောက်အောင်လုပ်တယ်ဆိုပြီးစုံစမ်းစစ်ဆေးဖို့အတွက်ယွန်ဆုယိုကိုလာရောက်ဖမ်းဆီးတာဖြစ်ပါတယ်။ဒါကိုသူကအဖမ်းမခံခဲ့တာဖြစ်ပါတယ်။အခုလိုအခြေအနေပါပဲ။အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ဟာတောင်ကိုရီးယားကိုဒီရက်ပိုင်းသွားရောက်မှာဖြစ်ပြီးတနင်္လာနေ့မှာတောင်ကိုရီးယားနိုင်ငံခြားရေးဝန်ကြီးနဲ့တွေ့ဆုံဖို့ရှိပါတယ်။ဘလင်ကင်ဟာအစိုးရတက်တမ်းမကုံဆုံးပြီးနောက်ဆုံးခီးစဉ်ဖြစ်တောင်ကိုရီးယားအပါအဝင်ဂျပန်ပြင်သစ်စတဲ့နိုင်ငံတွေကိုခီးလဲလဲမှာဖြစ်တယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကပြောဆိုထားပါတယ်။ဝန်ကြီးဘလင်ကင်ဟာတောင်ကိုရီးယားအမေရိကန်မဟာမိတ်နိုင်ငံဆက်ဆံရေးတောင်ကိုရီးယားဂျပန်အမေရိကန်ပူးပေါင်းဆောင်ရွက်ရေးနဲ့မြောက်ကိုရီးယားရဲ့ချင်းချောက်မှုအခြေအနေတွေကိုဆွေးနွေးမယ်လို့မျှော်လင့်ရကြောင်းတောင်ကိုရီးယားနိုင်ငံခြားရေးဝန်ကြီးဌာနကလည်းပြောဆိုထားပါတယ်။